ကဘာပြောရှင်မှုအစဉ်အတန်းမှာမြန်မာကနောက်ဆုံးနာကိုရောက်နေတာကိုလူထုစစ်တမ်းကဖော်ပြလိုက်ပါတယ်။ကုလစစ်တမ်းကဖော်ပြလိုက်ပါတယ်။ကုလသမဂ္ဂကနှစ်စဉ်စစ်တမ်းကောက်ထုတ်ပြန်တဲ့ကမ္ဘာနိုင်ငံတွေရဲ့ပြောရှင်မှုအစဉ်အတန်းစီးမှာမြန်မာနိုင်ငံကနောက်ဆုံးနာတဝိုင်းမှာရှိနေတာပါ။2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းယူခဲ့ပြီးလက်ရှိအချိန်အထိပြည်တွင်းမှာစီးရေးနိုင်ငံရေးမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံဟာစီးရင်ကောက်ယူခဲ့တဲ့နိုင်ငံပေါင်း143နိုင်ငံနဲ့ပြောရှင်မှုအစဉ်က118မှာရှိနေတာပါ။ဒါဟာလူငယ်လူကြီးအားလုံးစုပေါင်းရလာဖြစ်ပေမဲ့လူငယ်တွေအတွက်တီးခြားခွဲထုတ်ဖော်ပြထားတဲ့စီးရင်မှာတော့မြန်မာဟာအဆင့်122မှာရှိနေပါတယ်။မြန်မာနိုင်ငံကအသက်အရွယ်ကြီးရင်တဲ့လူကြီးပိုင်းအတွက်စစ်တမ်းရလာတွေကတော့လူငယ်တွေထက်အနည်းငယ်ကောင်းမွန်ပြီးအဆင့်102မှာရှိနေပါတယ်။မြန်မာနိုင်ငံနီးတူပြည်တွင်းနိုင်ငံရေးစီးရင်မတည်ငြိမ်မှုတွေနဲ့နှစ်ပေါင်းများစွာရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ပျော်ရွှင်မှုအဆင့်တန်းကတော့အနည်းဆုံး143မှာရှိနေပါတယ်။ပျော်ရွှင်မှုအဆင့်တန်းထိပ်ဆုံးနေရာမှာတော့ဖင်လန်နိုင်ငံကရှိနေပါတယ်ခင်ဗျာ။